ချင်းပြည်နယ်တွင် KIA ကချင်းလက်နက်ကန်အဖွဲ့ကိုမြန်မာစစ်တပ်ကထိုးစစ်အရှိန်မြင့်လာတဲ့အပေါ် NCA လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကစီရင်တဲ့နိုင်ငံရေးအရာ KIA ကိုဝန်းရံသွားမယ်လို့ပြောဆိုလိုက်ကြပါလေ။ဒီရက်ပိုင်းအတွင်းကချင်းပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝဘက်ဒီမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။မြန်မာအစိုးရအနေနဲ့ညီညွတ်ရေးလုပ်ငန်းစဉ်ကိုဥတီဆောင်ရွက်လာပေမဲ့တိုင်းဒေသတွေမှာဒီနှစ်စမ်းပိုင်းကစလို့တိုက်ပွဲတွေပိုဆိတ်လာပါလေ။ပြည်ရေးသတင်းတော့နိုင်ကိုအင်ကတင်ပြมาဖြစ်ပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနမ်လူမြို့နယ်နားလိကြီးရွာမှာဒီမရက်မှာမြမသမတော်နဲ့တမ်းပလောင်သက်ဖွဲ့တရားနယ်လေတို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မနေ့ကလည်းကုခံမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တရားနယ်လေးကြံကြားရေးရာရှိပုံမှုတိုက်ကြောကပြောပါတယ
်အဲ့ဒီကြီးကနမ်လူမြို့နယ်နားလိကြီးရွာမှာဖြစ်တယ်မနေ့ကတော့ကုခံမြို့နယ်ရှိမော်ရွာမှာဖြစ်တယ်အမမနေ့ကလည်းဒီမတ်မတော်လည်းမြို့ကြီးနဲ့ကြီးမှာဒီရမီကြားတယ်နမ်လူကြီးဖြစ်တယ်ဟုတ်ကဲ့လားဒီလည်းအဲ့လိုပဲရခဲ့တဲ့ကြိုးစားရစတဲ့ကိုလည်းစီရတဲ့မထေရီဆိုင်တာပဲရှိသေးတယ်
ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့စီကံမှုအရှင်တွေကတော့အတိမပြုတ်နိုင်သေးပါဘူး။ဧပြီလသတ္တရာပတ်ကစတင်ပြီးတော့တမတော်ဘက်ကထပ်မံအားဖြင့်ထုံစစ်ဆင်လာတာကြောင့်တစ်ဖက်ရင်ဆိုင်တိုက်ပွဲပြန်လည်ဖြစ်ပေါ်ရတယ်လို့လည်းဘုံမှုစာရေးကျော်ကပြောပါရယ်။မူဆယ်မြို့နယ်တီမာချီဝဘက်မှာလည်းတမတော်နဲ့ KIA ကချင်လူလိုက်ရေးတမတော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခြေရခန့်တွေစစ်ပြီးတင်းဆောင်နေရတယ်လို့လည်းတီမာရွာသားတို့ကအခုလိုပြောပါရယ
်။မနေ့ကညနေပိုင်းကမူးထုတ်ကမီးမှာပဲစလာရတော့ပေါ့အဲမှာဖြစ်ဖြစ်တဲ့ရွာသားတွေကအဲ့ဒါမျိုးကတချို့ကဒီမှာကျေးရွာနဲ့ကြီးတဲ့ရွာမှာကားလမ်းပဲပါတော့အင်းဆောင်ဖြစ်တယ်ဆိုတာရှိတယ
်။အလားတူမြောက်ပိုင်းမှာမိတ်ဖွဲ့ဝင်ဖြစ်တဲ့ရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့ရမ်းမှာအိန္ဒိယမြန်မာနယ်စပ်ပလဲဝါမြို့နယ်ကလကံမြစ်ကြောင်ပင်မချောင်းလီမှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာတပ်မတော်ဘက်က3ဦးကြဆုံးပြီးတော့ရခိုင်တပ်မတော်ဘက်က2ဦးစီးထိုက်တန်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်။ရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့ကြားငါးလနေပါတိုက်ပွဲရပ်ရာကနေမေလ3ရက်နေ့မှတစ်ကြိမ်မေလ9ရက်နေ့မှတစ်ကြိမ်ဒီလဆွေးနှစ်ကြိမ်တိုင်တိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြောက်ပိုင်းမှာမိတ်ကဖော့ဝင်နေတဲ့တိုက်ပွဲဖြစ်ပွားနေတဲ့အချိန်ဒီကတော့တပ်မတော်ဘက်ကသတင်းထုတ်ပြန်လာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိအချိန်ဒီကတော့မြောက်ပိုင်းမှာမိတ်ကဖော့ဝင်နေဖြစ်တဲ့ KNU နဲ့မြမတပ်မတော်တို့ကြားအချင်းကြီးနယ်မြို့နယ်အနှံ့မှာတိုက်ပွဲဖြစ်ပွားနေပါတယ်။တိုက်ပွဲတချို့ထောင်လက်ချီတဲ့ကျွော်သားတွေစစ်ဘေးတင်းချောင်နေရသလိုစစ်ချောင်တွေရဲ့ဘေးလူရတင်းချောင်မှုတွေကိုလည်းမြမတပ်မတော်ကလည်းစားစီပိတ်ပင်နေတယ်လို့ဒုက္ခသည်ရေးကူညီသူတွေကပြောဆိုနေကြပါတယ်။အစိုးရတပ်မတော်ထုတ်စစ်စင်တိုက်ခိုက်မှုကိုခံရတဲ့တချင်လို့လိုက်ရေးတပ်မတော် KIA ဘက်ကရှမ်းပြည်မြောက်ပိုင်းခြေဆိုင်မြောက်ပိုင်းမဟာမိတ်ဖွဲ့ကလည်းဝိုင်းရံကူညီပေးသွားမယ်လို့မဟာမိတ်ဖွဲ့ကဗိုလ်မှူးတိုက်ကျော်ကပြောပါရတယ်
။ KIA ဖွဲ့ကလည်းမဟာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ဝေဟဲလောက်စတဲ့ကဒီတော့ခဏလာကြာမှာဖိနေတယ်ဒီနေ့ရဟာကိုဒီမှာတမတော်ကခေါ်တူကိုလည်းကြည့်ဘူးစီရရလဲတမတော်ပြတော်လို့ဒီနေ့ကဆရာကြီးကမြစ်တိုင်းနေတယ်ဒီလိုမှမဖြစ်တဲ့အလျောက်ကြီးရင်ဒီတော့ဘယ်ရန်ပြီးလဲလို့ပြောရည်ပြီးပါတယ
်ညီမတမတော်ရဲ့ပြည်နယ်နဲ့သိုးစစ်ကိုကာလကာရှိစွာရင်ဆိုင်နေရတဲ့မဟာမိတ် KIU KIA ဖွဲ့စည်းတဲ့သူရောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့ဖြစ်တဲ့ကိုကတပ်ဖွဲ့ MNDAA တမ်းပလောင်တပ်ဖွဲ့ BSLS PNL နဲ့ရခိုင်တပ်မတော် AA တို့ကလည်းဆက်လက်ပြီးတော့စစ်ရေးနိုင်ငံရေးရအခိုင်အမာဝန်ရံလှုပ်ဆောင်သွားမယ်ဖြစ်ကြောင်းမေလ၁၀ရက်နေ့မှာသဘောထားထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်ပြီးမှပဲရောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားလာတယ်လည်းဖြစ်ပါတယ်ခင်ဗျာ